အားလုံးပဲမင်္ဂလာညချမ်းလေးပါမြမတရေဇလံများအစီအစဉ်ကနေပြန်လဲကြိုဆိုပါရခင်ဗျာကျွန်တော်ဒီနေ့ညတင်ဆက်ပေးမယ့်ဇလံလေးရဲ့နာမည်ကတော့ကြက်ကုံးမြေကတငယ်ချင်းဆိုတဲ့ပရာလောကဖြစ်ရမှန်ဇလံလေးတစ်ပုဒ်ပဲဖြစ်ပါရခင်ဗျာ
ဒီဇလံလေးမစတင်ခင်ကျွန်တော်ရဲ့ channel လေးကို subscribe လုပ်ထားပြီးဘေးကခေါင်းလောင်းလေးကိုလည်းနှိပ်ထားဖို့တောင်းဆိုချင်ပါတယ်ခင်ဗျာ
မောင်စိုးတယောက်အရှိန်နဲ့ရှောက်နေရကနေခြေချောင်းကလေးတွေကိုအာယူပြီးတော့မြေကြီးကိုကုတ်တွေ့ရင်အရှိန်လျှော့ပြီးတော့ရက်လိုက်တယ်။အဲ့ဒီနောက်မှာတော့စင်ကြယ်ဖနှက်နှစ်ဖက်ကိုဆုပ်ကင်ထားတဲ့ဝဲဘက်လက်ကိုအသာမြောက်ပြီးတော့လက်ပတ်နာရီကိုကြီးလိုက်ပါတယ်။အမောင်ရဲ့ကြောင့်နာရီတိုင်ခွက်ထဲကနမတ်တုံးကလေးတွေနဲ့လက်တံတွေကိုတဲတဲကွဲကွဲမမြင်ရပါဘူး။အဲ့ဒါကြောင့်ကျွကျွအိတ်ကိုကင်ဆွဲထားတဲ့ညာဘက်လက်နဲ့အိတ်ကက်ထဲကနေဂက်စ်မီချစ်ကိုထုတ်ယူပြီးတော့ချစ်ကြည့်လိုက်ပါတယ်။အချိန်ကတော့6နာရီခွဲအတိရှိပါပြီ။သူကမိချစ်ကိုအိတ်ကက်ထဲကိုပြန်ထည့်ပြီးတော့ပတ်ဝန်းကျင်ကိုတစ်ချက်အ개ခက်ကြီးလိုက်ပါတယ်။အမောင်သူကအတော်ကလေးကိုလွှမ်းနေပါပြီ။အမှန်ကတော့ဝါဆူလာကွယ်ပြီးဝါကောင်လာဆန်း၃ရက်ကိုရောက်နေပြီဆိုပေမဲ့နေဝါဆူညပြတော့ဆိုတဲ့စကားအတိုင်းဒီရက်ဒီမှာတော့နေတာရှိတဲ့ရာသီပိုင်းဖြစ်လို့ပုံမှန်အားဖြင့်ညဥပတ်9နာရီလောက်အထိကိုမမောင်သေးပဲနဲ့စီးစာရောင်းနဲ့လင်းနေတတ်ပါတယ်။ဒါပေမဲ့လည်းဒီနေ့မှာတော့ညနေပိုင်း၃နာရီကနေ9နာရီလောက်အထိမိုးကတဲတဲမဲမဲရွာထားပြီးတော့ကောင်းငင်ပြင်တစ်ခုလုံးကလည်းမိုးသားတွေအုံဆိုင်နေစေပဲရှိပါသေးတယ်။အဲဒါကြောင့်ညာဦးရဲ့အမောင်ကလည်းနေရာယူမြန်သွားခဲ့တာပါ။အခုအခါမှာတော့လမ်းဘေးတစ်ဖက်တစ်ချက်စီကကောက်ပင်စိမ့်စိမ့်တွေကိုအစိမ်းအောင်လို့တော့ပြီးပြီးပြင်းပြင်းမမြင်ရတော့ဘဲနဲ့မဲညင်းညက်အယောင်တွေအဖြစ်သာမြင်နေရပါတယ်။ပြီးတော့ခက်လန်းလန်းကတစ်ပင်အုံဆိုင်ဆိုင်တွေကလည်းစိမ့်ညို့ဆူလင်းစွာပြီးပြီးပြင်းပြင်းမမြင်ရတော့ဘဲနဲ့မဲမဲအရိပ်တွေအဖြစ်ပဲလှမ်းမြင်နေရပါတယ်။သူရဲ့ရှိမှရှိတဲ့မျက်နှာချင်းဆိုင်အရက်စီကမနီးမဝေးမှလှမ်းမြင်နေရတဲ့မဲမဲအရိပ်ကတော့ကရင်ရွာဖြစ်တာမို့ကရင်ရွာထိပ်ကနေဟိုဘက်ကိုဆက်လျှောက်ရင်သူ့သွားလို့တဲ့ချောင်းကောက်ကတော့တိတ်ပြီးတော့မဝေးတော့ပါဘူးအဲဒါကြောင့်သူလည်းအားခဲပြီးတော့ဆက်လျှောက်လိုက်ပါတယ်ဖို့ထားတဲ့ဆက်သွေးကြီးလမ်းမကြီးပေါ်ကမြေသားတွေကမိုးရွာထားတာကြောင့်ချော်နေပါတယ်တော်ယုံတန်ယုံအတွေ့အကြုံမရှိသူတွေကဒီလမ်းမျိုးကိုရောက်ရင်တော့တပိုင်းပိုင်းချော်လဲနေမှာပါဒါပေမဲ့သူကတော့ကိစ္စမရှိပါဘူးတော်မှမွေးပြီးတော့တော်မှကြီးလာတဲ့တောသားဆစ်ဆစ်မှုပဲဒီလန်းဒီခီမျိုးကရိုးနေပါပြီအခုရွာနဲ့ကင်းကွာသွားတဲ့နှစ်နှစ်တာကာလမှလည်းသူ့သွားတဲ့ရက်မှာကရွှွန်နေဘွက်တင်နဲ့လုံးဝကင်းပြီးတော့နေရတာမဟုတ်ပါဘူးအဲဒါကြောင့်လဲဒီလိုခီးလန်းမျိုးကသူ့အတွက်တော့စိတ်မနေပါဘူးချော်နေတဲ့မြေသားကိုခြေချောင်းကလေးတွေထိတ်ဖျားနဲ့ကုတ်ပြီးတော့အားယူပြီးလှမ်းပါတယ်ကြွသွားတဲ့ခြေထောက်ကလမ်းနေတဲ့အချိန်မှာမြေပေါ်မှာထောက်ပြီးတော့ကုတ်ထားတဲ့ခြေထောက်ကလည်းချောလာပါတယ်
အဲ့ဒီလိုချော်သွားတာကိုအရှင်ရဖြစ်ယူပြီးတော့လှမ်းထားတဲ့ခြေထောက်ကိုအမြန်ချပြီးကုတ်လိုက်ပါတယ်
။ဒီလိုနဲ့ခြေလန်းတလန်းနဲ့တလန်းကဇက်တိုက်ဖြစ်နေပြီးတော့ပြီးတယ်လို့မျိုးဖြစ်နေတာကြောင့်ခရီးကပို့ပြီးတော့ရောက်ပါတယ်။သူကအရှင်နဲ့တွန်းပြီးတော့ရှောင်းနေတာကြောင့်မကြခင်မှာပဲကရင်ရွာထိပ်မှာရှိတဲ့ဇရက်လေးကိုရောက်လာပါတယ်။အဲ့ဒီဇရက်လေးကနေရွာလေးကိုဝင်သွားတော့တခြားအရှိဘက်ရွာတွေကိုသွားတဲ့လမ်းကိုရောက်သွားမှာပါ။အဲ့ဒါကြောင့်သူကအရှိတောင်ဘက်ကိုခွဲထွက်တဲ့လမ်းမပေါ်ကိုဦးတည်လိုက်ပါတယ်။ခဏအကြာမှာပဲလမ်းရဲ့ညာဘက်ခြမ်းမှာကက်နေတဲ့ကွန်းရဆိုင်လေးတဲကမီးလင်းနေတာကိုတွေ့တာကြောင့်သူလည်းကွန်းရဆိုင်လေးတဲကိုဝင်ပြီးတော့ကွန်း90ဘူးဝယ်လိုက်ပါတယ်။သူ့ရဲ့ကြောဘိုးရဲ့ကြီးထဲမှာ secret ဘူးပါပေမဲ့ခရီးဖြစ်မှာဆိုတာကြောင့်သူကမထုတ်တော့ပါဘူး။စီးပွားလေး90ဘူးကိုပါတခါတည်းပဲဝယ်ယူလိုက်ပါတယ်။ဘယ်အထိသွားမှလဲလို့ကွန်းရရပေးတဲ့ကောင်လေးကသူ့ကိုမော့ကြည့်ရင်မေးပါတယ်။သွားရမှာကတော့ဟိုကန်းနားရွာတဲ့အထိသွားရမှာအကွာ။ဟာမိုးချုံနေပြီလေဖြစ်ပါမလားဗျရွာသစ်အထီဆိုရင်အဝေးကြီးကြံသေးတယ်ကိုင်းရရောင်းတဲ့ကောင်လေးကအန်အားတကြီးနဲ့ပြောပါတယ်ရွာသစ်အထီတော့ပြန်လို့မရဘူးပေါ့ကွာအကိုကျွန်တော်ဆိုင်မှာအိတ်သွားပြီးတော့မနှက်မှထထွားရင်လည်းရတယ်လေရပါတယ်ညီလေးဟာရှေ့ကချောင်းကောက်ရွာမှာငါတငယ်ချင်းရှိတယ်ကွာအဲ့ဒီမှာပဲဝင်အိတ်တော်မယ်ဩချောင်းကောက်ဆိုရင်တော့တိတ်မဝေးတော့ပါဘူးမြန်မြန်လျှောက်ရင်မိနစ်20လောက်ပေါ့ကောင်လေးကပြောရင်နဲ့ရာပီးသားကွန်းတုံးနဲ့စေးဘောလေးကိုထုတ်ပေးပါတယ်။သူကလည်းကွန်းရတုံးနဲ့ဆလိတ်တွေကိုယူပြီးတော့တရာတန်တရွက်ကိုထုတ်ပေးလိုက်ပါတယ်။ပြီးရနဲ့ကွန်းရတရာကိုပါစပ်ထဲထည့်ဆလိတ်တလေးကိုမင်းကြီးဖွာရင်နဲ့ခရီးဆက်ခဲ့ပါတယ်။ဆိုင်ထဲကထွက်လာစင်မှာတော့ကုတ်ကူပင်ရဲ့အရေးကြောင့်မှောင်မဲနေပေမဲ့ရွာရိပ်လွတ်လာတဲ့အခါမှာတော့ကောင်းကင်ရောင်ကျဲရောင်တို့ကြောင့်လမ်းဖူးဖွေးကိုပြန်ပြီးတော့မြင်လာရပါတယ်။မကြခင်တိမ်ကကင်းစင်သွားတဲ့ကောင်းကင်မှာတော့ခုံမျက်စလောက်ဝါကလေးထွက်လာတာကြောင့်သူ့အတွက်ပို့ပြီးတော့အဆင်သင့်သွားပါတယ်။ ဒီဘက်ကလမ်းအနေထားကတော့ကြော်ဖြတ်ခဲ့တဲ့အပိုင်းလိုညီသားပြောင်းတင်းတင်းနဲ့မာပြီးတော့ချောမနေပါဘူး။ညီပြောဖြစ်တာကြောင့်လမ်းကရှောက်လို့ပို့ပြီးတော့ကောင်းလာပါတယ်။ဒါပေမဲ့လည်းတချို့နေရာမှာတော့ရေစူးစူးဆက်ဆက်နဲ့ရှုံ့ပွက်ကလေးတွေလည်းအနှဲငယ်ရှိပါသေးတယ်။ညာဘက်ကလုံးဝကူးလာပြီးဖြစ်တယ်လို့လမ်းဘေးမြက်ဖုတ်တွေကလည်းရှည်လျားနေတာကြောင့်ရှုံ့ပွက်ပေးလာတဲ့သူ့ရဲ့ခြေထောက်တွေကိုဖြုတ်တွေကလိုက်ပြီးတော့ကိုက်နေပါတယ်။အဲဒါကြောင့်ခြေထောက်တွေကလည်းရားရန်လာပါတယ်။သူကလည်းလမ်းလျှောက်နေကနေရက်ရက်ပြီးတော့မကြာခဏဆိုသလိုပဲချက်တော့ချင်းပုတ်နေရပါတယ်။ကရင်ရွာထိပ်ကထွက်လာကစားမှာတော့သူ့ရဲ့ရှီလမ်းပေါ်ကနေအနောက်ဘက်ကိုဖဲ့ဆင်းသွားတဲ့လက်နိတ်ဓမီနှစ်လက်ရဲ့အလင်းရောင်ကိုတွေ့ရတာကြောင့်ကြည့်လိုက်တဲ့အခါမှာတော့ပလိုင်းနေငါးထိုးစုတွေနဲ့ငါးရှာထွက်သူတွေဖြစ်တဲ့အကြောင်းသိလိုက်ရပါတယ်။ဒီနောက်မှာတော့လမ်းပေါ်မှာသူတယောက်တည်းပဲဖြည်းဖြည်းချင်းရှောက်လာခဲ့တယ်။အဲဒီလိုရှောက်လာရင်ကနေချောင်းကောက်ကိုရောက်ရင်တော့သူ့တငယ်ချင်းတက်တိုးရဲ့အိမ်မှာအစင်သင့်တွေ့ရပါမလားဆိုပြီးတော့အနှဲငယ်တော့ပူလိုက်မိပါတယ်။ဘလိုပဲဖြစ်ဖြစ်တတူးမရှိရင်လဲသူ့မိမမတ်ခင်နှင်းကိုအခုညီတောင်းပြီးတော့တင်အိမ်မှာတွားအိပ်ဖို့ပဲရှိပါတယ်တတူးမရှိဘဲနဲ့မိမသားနဲ့ကလေးတွေပဲရှိတဲ့သူ့ရဲ့အိမ်မှာအိပ်ဖို့မသင့်တော်ဘူးလို့တွေးနေမိပါတယ်ဒီနေ့ညချောင်းကောက်မှာအိပ်ပြီးတော့မနှက်စောစောရွာဟူထပြန်မယ်ကြိုတင်အကြောင်းမကြားဘဲနဲ့ဖြုံးစားကြီးသူ့ပြန်လာတာကိုအမေနဲ့ညီမလေးကတော့အရန်ကိုဝမ်းသာနေလိမ့်မယ်လို့တွေးရင်းနဲ့သူ့ရဲ့ရင်ထဲမှာကြိတ်ပြီးတော့ချီနှူးလာမိပါတယ်တကယ်တော့သူအရန်ချစ်ရတဲ့မိခင်ဦးကြီးနဲ့ညီမငယ်လေးကိုခွဲခွာပြီးတော့အိမ်ကနေထွက်လာခဲ့တာနှစ်နှစ်တောင်ကြာခဲ့ပါပြီ။ဒီနှစ်နှစ်ကျော်ကာလအတွင်းမှာတကြိမ်ပဲလူကြုံကောင်းတာကြောင့်သူစုဆောင်းရရှိထားတဲ့ငွေကလေး9000ကိုမိခင်နဲ့ညီမလေးထံကိုလှမ်းပို့ခဲ့ပူပါရယ်။နောက်ပိုင်းမှာလည်းငွေလဲတပြားမှမပို့သလိုအဆက်အသွယ်လည်းလုံးဝမလုပ်ခဲ့ပါဘူး။ဒီလိုမျိုးတနေ့တကြိမ်ကိုထွက်ခွာရတာကလည်းတခြားအကြောင်းကြောင့်မဟုတ်ဘဲနဲ့သူ့လူမျိုးလဲမဲ့ဂိုင်းမဲ့နေစားလုပ်သမားတွေအတွက်ရွာမှာကအလှရှားပါပြီးတော့ဝင်ငွေကျဲပါလာတာကြောင့်ဖြစ်ပါတယ်။ရွာမှာရာသီချိန်လိုက်လို့ကျွဲကင်ဘွားနဲ့တပားသူရဲ့အိမ်မှာလူငါးဝင်လို့ပဲမဲ့ရရှိတဲ့လောက်ခငွေကသူတို့သားမိသုံးယောက်စားဝတ်နေရေးကိုကောင်းစွာမဖူလုံခဲ့ပါဘူး။တာရေးနာရေးလူမှုရေးတို့အပြင်သူကိုယ်တိုင်ကလည်းတောက်တက်စားတဲ့အချင်းကလေးကဆွဲနေတော့ဇရိတ်ကပိုပြီးကြီးလေးတယ်လို့ဖြစ်နေပြီးတော့ဆက်နေရသည်ပဲအကျွေးနဲ့မပြတ်အောင်ဖြစ်နေရပါတယ်။နောက်ပိုင်းမှာတော့ညီမဖြစ်သူကရွယ်ရောက်လာပြီးကောက်ဆိုင်စပားရိတ်ပဲနှုတ်လေးတွေလိုက်လာနိုင်တာကြောင့်တော်ပါသေးတယ်။သူ့အနေနဲ့ရက်တောက်တာကလွဲလို့အလုတ်ကိုအပင်ပန်းခံပြီးတော့လုံနိုင်နေသူဖြစ်တာကြောင့်ရရနေစားအလုတ်ကိုလုံနေပေမဲ့အလုတ်ကပုံမှန်မရှိပဲပြက်တောင်းပြက်တောင်းဖြစ်လာတဲ့အခါမှာတော့စိတ်မရှိတာကြောင့်လမ်းစရိတ်ဆုပြီးရွာကတခြားတငယ်ချင်းတွေနဲ့မြောက်ရီနေဆက်ကိုအလုတ်လုတ်ထွက်ခဲ့ပါတယ်။ရောက်စမှာတော့ကို့နယ်ကအရင်ရောက်နေတဲ့နေကန်လူတွေနဲ့အဆက်အသွယ်ယူပြီးတော့တစ်ဖက်ကန်းကိုခုတ်ကူပါတယ်။တစ်ဖက်နယ်ထဲမှာပြောင်းချိုးတဲ့အလုတ်ကိုလိုက်လုတ်ကြည့်ပါသေးတယ်။ပတ်စံရတာကမှန်မင်မဲ့နေရထိုင်ရစားရတောက်ရတာကအင်ဂျင်နီမရပါဘူးတရဝင်းမဟုတ်တာကြောင့်ကြီးလန်းစာစားနေရတယ်လို့မျိုးသူစိတ်ညစ်ပါတယ်အဲ့ဒါကြောင့်လဲတစ်ဖက်ကမ်းမှာမနေတော့ဘဲနဲ့ဒီဘက်ကမ်းမှာပဲရရအလုပ်ကိုလုပ်ပြီးတော့သူလဲကုတ်ကက်ပြီးတော့နေပါတယ်နေကန်အတိတယောက်ရဲ့အကူအညီနဲ့လဖေးရည်ဆိုင်မှာနေဘက်ဇပွဲတို့လုပ်ပြီးတော့ညဘက်မှာတော့စိုက်ကားနေပါတယ်ညရေးဖို့အတွက်ကတော့တငယ်ချင်းတူနဲ့အတူနှစ်ဦးဆက်ပြီးတော့မြေငါးပြီးတဲလီတလုံးစောင့်နေခဲ့ပါတယ်သူနဲ့အတူနေတဲ့တငယ်ချင်းကစက်ယုံထဲမှာအလုပ်ရပြီးတော့သူ့ထပ်ပို့ပြီးတော့နေထွက်ကြိုက်ပါတယ်။ဒါပေမဲ့အဲ့ဒီတငယ်ချင်းကငွေကလေးရှင်လာတာနဲ့မြောက်ကြမြောက်ကြဖြစ်ပြီးတော့လွတ်လာပါတယ်။မကောင်းတာမှန်သမျှလည်းအကုန်လုပ်တယ်။မိမတွေနဲ့လည်းအပျော်အပလိုက်စားပါတယ်။သူကတော့သူ့တငယ်ချင်းဖြစ်သူဘလောက်ပဲမြူဆွဲစေကမူခံယူချက်ကတော့ခိုင်ပါတယ်။လောင်းကစားကိုလည်းမလုပ်။မိမဆိုရင်လည်းကြာဘူးနာဝနဲ့ EIDS ယောဂါဆိုကိုကြောက်လွန်းလို့ဝေးဝေးကကိုရှောင်ပါတယ်။သူအနေနဲ့နေမနာညမနာအလုတ်ကိုပင်ပင်ပန်းပန်းလောက်ရတာမို့ပင်မန်းတဲ့တံကိုခံနိုင်ဖို့အရက်ကိုဆေးလို့ဝါလို့မိဝဲရကနေပူပူပြီးတော့ကြိုက်လာခဲ့ပါတယ်။အခုလဲသူပြန်လာချိန်မှာတော့လက်ထဲမှာငွေ3သိန်းခန့်ပါလာခဲ့ပါတယ်။အဲ့ဒီငွေ3သိန်းအပြင်မိခင်ကြီးအတွက်ယူရီးယားပါတိတ်ထမိန်တစ်ထည်နဲ့ညီမငယ်ဖို့ ready made အင်ဂျီတစ်ထည်ပါတိတ်လုံကြီးတစ်ထည်ပါလာပါတယ်။သူ့အတွက်ကတော့နေတိုင်းဝတ်နေကြအဝတ်အစားတွေပြင်တခြားအပူဘာမှမပါခဲ့ပါဘူး။ရွာကိုရောက်ရင်တော့သူ့ရဲ့တောက်ဖော်တောက်ဖက်တငယ်ချင်းတွေနဲ့ဝိုင်းထိုင်ဖို့ဆိုပြီးတော့ run အရက်ပလင်းပြားနှစ်ပြားကတော့ပါလာပါတယ်။သူကတော့လမ်းလာရင်းနဲ့တွေ့တဲ့အရက်ပုံးဆိုင်ကလေးမှာတော့စိတ်ဆာရင်စားတယ်လို့ကြုံရအရက်ကိုဝင်မောတက်ပါတယ်။အခုလဲချောင်းကောက်ကိုရောက်လို့တငယ်ချင်းတက်တိုးနဲ့တွေ့ရင်တော့တငယ်ချင်းနှစ်ယောက်ပြန်ဆုံတဲ့အထိမ့်မှန်နဲ့တဝိုင်းလောက်ထိုင်လိုက်အောင်မယ်လို့စိတ်ကူးမိတယ်။အမှန်တကယ်တော့တက်တိုးကလည်းငယ်စဉ်ကသူနဲ့အတူနေခဲ့တဲ့တရွာရဲသားတငယ်ချင်းဖြစ်ပြီးတော့တောက်ဖော်တောက်ဖက်ပါပဲ။ဒါပေမဲ့တက်တိုးကသူ့ရဲ့ဦးလေးသားချင်းနေရှိတဲ့ချောင်းကောက်ရွာမှာနေများပြီးတော့ချောင်းကောက်သူနဲ့အိမ်အောင်ကြသွားတာကြောင့်နောက်ပိုင်းမှာတော့သူနဲ့အလန့်ဝေးသွားခဲ့ပါတယ်။ပင်ကိုဗီဇကိုကစိတ်ကြမ်းလူကြမ်းရှိတဲ့တက်တိုးကချောင်းကောက်မှာလည်း ngatong, sekan, wamui wabonebe, bawago jadi ni dule pibare. Akule, digong emama shiba malamati ulu duyene, saligo duyene paye, tuga, chilanigo, totra tuang, shaulagebare. Kuni walai, salip walaine, lampuwe dine sashoniro, taradu litukugo, jolai de kama, tushi de de, tongli kai lo guama janide, luye diego, mialayarajong, jenema, take a nep shitabare. Chilanile, don't so dabare. Layon Jayon Yima, Eri Luyego, teachers of Pubia Vigineveme, Tete Gugu Machirajo, Tugale, Donso Donso Neve, Drita Biro, Shigu, Dodayene, Nidre Nila Jemaro, Puviro, Drita Chivare. Aboba Maro, a Pubago Dane, Jagin Sansa Enigo with Habiro, Aboga, Longi Meniniko, Salue Taintavare. Tuye Obama, Bonle Lau Shide, Shiliare, Palmido Tego, with Habiro, Let him Ale, Lane Damila. Kautare Muga Zatakula Matewe Yataku Gain Tabare. 2 years of Negaro Lego Botigu Shiliani de Bomabe. Eri Luga Shite de Lanegoma Malu Mesheji Yaniramolo. 2 anine Shiduyake Nosuyake Pinivare. Kulangu Dwara Mamime Tushiga Pshaudo Lanat Kuku Tobi Daikai Biro Badam Yang Wigli Luyenle Akabe. 2 anine Lulujin Daikayamau Machaubime Matotasa Ale Ngai Mibiro Kanayae. A chain chamins or Susan Gering, Wiggly, Badwamago, so anybody. Dichini Yama, Nobian Soluval, Mapiabau. She Maduwe Yanile, Mapiadamu, a two the retayene, she go do lying, but do less ubido, Lizan Kamamane, Milai Bari. Yanni de Sigani, a tanga, Nyonana, Tolavare. Joga di Yagava, Indego, Domalu. Adi Lucigani, Dunin Chokade, a tan, Tolavare. Duga, Sali mi bibu, Latega, Sibolego, Pajibare. Sali Doma, Miga, Yeni Babi. Arajao, Yabalaga, Swega and Hare, Jujuego, Bevalago, Biamiro, Panane, Dudu, Yoka and Labare. Ari Nomaro, Yabalane, Egatega, Gasmijigo, Nayu Labare. Duanine, Dilu Piloyajin, Jongaro, a Jometa Damahue, a Madame, Daikaibu, Jonae, Ari Yabalane, Abu Biro, Tonanamu, Lago, Abi Biro, Bobao, Domen Lotarawa. Duga, Latega, Gasmijigo, Chibiro. Eri Luye Shigo, Santan Pilebare. Di Chema, Eri Luga, Yidiada Loyale, Tuga Charone, Sankan Yapo, Seku Tavare. Eri Luga, Midang Nago, Miana Ngombi Kalabiro, Bevalane, Kaintare Sivoligo, Bazama Debiro, Mini Pashaibare. Eri Chemawe, Tuga, Eri Luye Mianago, Mione Chilebare. Eri Luye Tayiga, Pupapio Pienebiro, Sabinigale, Napuboma, Shishilia, Wejanibare. Miadwenigaro, Nenge Changjanibi. A few ne may yoni de Nakamuriga, Mani Mania Vene, Mosi Mosi Pienibiro, Shogale, Niendo do Pienivare. 2 years say Tema, Dimianago, Gong Gong Yeni Budalumu, Kanzayarajan, Titi Chaja Saiji Laidoma, Lohuan Mami Dwabare. Dadu Subiro, Aya Wanda, Ta or Limivare. Eri Luga, Tusile do, Misue on Pani Yagani, Mipu Lambido, Mojibare. Eri Ejimaro, Mialoniga, Damabalu, Yeni Pienidelu, do Tenaibare. Hey, go, mint the Duma Bulagua, Pajon Ginirale. Now, Mamila Duga, Mijego, Minya Miro, Ekate Piantene, Satai Piovare. Hobare, ah, the Dua. Minga, Kuma, Miauria, Pianarala. Ho deligua, Akum Mocho Nilo, Joa Yoma Pianinove, May Mabe, Mene Way Abiro, Manama, Joao Domalu Egua. Akube, May Ama Shiva Malalu, Senna Lara. Nivao, Minga, Akube Domalule. Ah, inde udwa magua. Ha, minji yarale, idi isa jinegua. Naga mene ima basu, a ku balulo yamle. Nano like heligua. Inde mabesa, inde mabe ebo. E, dale gona vegua, la dome. Taduga, chokeke pioyene, lama bogani, down by yunyungu, pion dandware, the man you to kubogu, chukwe biro, sendwabare. Tulebe, nogani like doyarabo. Monsuga. Taman Yuoma, Shigani, Sainzwa Dwani de Tadu, Nokani Chiene, Saitema, the Mupianivare. A Jongaro, a Yenga Drilushine, Sagari, Pom Puebiro, Jibamuel, Bioli Shide, Tadu Dioga, Akumaro, Tudu Jaja, Sagan, Neni Rajama. Ariabian, Taduye Yogale, Tu Miaurigum Madwaginga, Dugayare Yolumu Mahopene, Pachong Jabiro, Pupapu Pianibi, a Ni Tangale, a Yengata Bubiro, Nipa Subeni Elu, Tiavare. Takatakamaro, Tushigani, Twani, Tadu Sigani, Ni Susu and Nanzuku, Twani Agule, the Ripumivare. Tadu, Menga Sagan Nela Jilagua ငါနေသိမ့်မကောင်းဘူးကွာတက်တူးရဲ့အတန်ကတကယ်ကိုအသေးရခြင်းစရာညောင်းနာနာအတန်ထွက်နေပါတယ်မောင်ဆိုးကလည်းဘာမှဆက်မပြောတော့ဘဲနဲ့သူ့ရဲ့နောက်ကနေပဲစိတ်ငြိမ်စွာလိုက်ခဲ့ပါတယ်လဲကွက်လင်းငါကွက်ကိုကြော်ပြီးတဲ့အချိန်မှာတော့ချောင်းယူတစ်ခုကိုရောက်လာခဲ့ပါတယ်ဒီနေရာကချောင်းကောက်ရွာနောက်ကျောဘက်ကနေကွေးကောက်စီးဆင်းနေတဲ့ဘန်းလောင်ချောင်းရဲ့အထက်ပိုင်းဖြစ်လိမ့်မယ်လို့သူကထင်လိုက်ပါတယ်ဒီဘန်းလောင်ချောင်းကအင်းခရံမရှိတာကြောင့်ဘသူမဆိုလွတ်လွတ်လပ်လပ်ငားရှာစားနိုင်တဲ့ချောင်းဖြစ်ပါတယ်အဲဒါကြောင့်ဒီချောင်းယူဖြတ်သွားတဲ့ရွာရီတလျှောက်မှာတော့ဝါသနာပါသူတွေကကိုယ့်ရဲ့နောက်ဖေးကိုဆဲခံပြီးတော့ငားရှာကြတဲ့ချောင်းလေးဖြစ်ပါတယ်အခုလဲငားဝါသနာဦးတက်တူကသူ့ကြိုက်တဲ့နေရာမှာသူ့ဘာသာဆဲခံပြီးတော့အင်းတဲအဖြစ်လာဆောင်နေတဲ့ပုံမှာပဲမကြခင်တဝဝကြနေတဲ့ရည်တန်နေတဲ့အတူတက်တူရဲ့ဆဲချက်ကိုတွေ့ရပြီးတော့ဆဲချက်ချရာဘေးကမ်းပါမြင့်ပေါ်မှာမီးအောင်တလက်လက်ရှိနေတဲ့တဲတလုံးကိုလည်းတွေ့လိုက်ရပါတယ်ဒီတာကတော့တက်တူးရဲ့ကိုပိုင်အင်းတဲပဲဖြစ်တဲ့ပုံပါပဲတက်တူးကဥဆောင်ပြီးတော့တဲတဲကိုဝင်ရောက်သွားတာကြောင့်သူကလည်းနောက်ကနေကပ်ပြီးတော့လိုက်သွားပါတယ်တဲလီကအတော်အတန်ကျယ်ဝန်းပြီးတော့တဲရဲ့အလဲကောင်တက်တဲ့မြေကြီးပေါ်မှာဖို့ထားတဲ့ထင်းမီးဘူကြီးရဲ့အလင်းရောင်နဲ့အလဲတိုင်းမှာကပ်ရိုက်ထားတဲ့ကလပ်ပေါ်ကရင်းနှံစီမီကွက်ကြီးရဲ့အလင်းရောင်ကြောင့်တဲကြီးတွင်ပိုင်းတစ်ခုလုံးမှာလင်းထိန်နေပါတယ်တဲရဲ့မြောက်ဖက်အချမ်းမှာတော့ဒူးတတိုက်ခန့်အမြင့်ရှိတဲ့ဝဘိုးဝါးချမ်းနေခင်းထားတဲ့အိတ်ဆင်တစ်ခုရှိနေပါတယ်စင်ရဲ့ခြေရင်းဘက်မှာတော့တငါအသုံးဆောင်တူလီမူလီပစ္စည်းတွေထားတဲ့မြေကွက်လက်လေးရှိပါတယ်။စင်ရဲ့တောင်ဘက်တဲလက်ကောင်မှာရှိတဲ့မိဖို့ကြီးဘေးပတ်ပတ်လေးမှာတော့စီပလင်၊စာအိုး၊ရီအိုးနဲ့အိုးခွက်စလောင်းအချို့လည်းရှိနေပါသေးတယ်။လာကွာဒီပေါ်မှာထိုင်တက်တူးကအတန်ထွက်သည်ဆိုုံပြောပြီးတော့အိတ်စင်ဘော်ကိုတက်ထိုင်ပါတယ်။သူကလည်းတက်တူးရဲ့ဘေးကအိတ်စင်ဘော်ကိုတင်ပလွဲဝင်ထိုင်ရင်းနဲ့ကြောပေါ်မှာလွယ်ပို့ထားတဲ့ကြောပွေကြီးကိုဖြုတ်ချလိုက်ပြီးတော့ကျွတ်ကျွတ်အိတ်ကိုလည်းကြောပွေးနဲ့အတူတွဲကပ်ပြီးထားလိုက်ပါတယ်။ငါခြေထောက်ရည်စည်းလိုက်အောင်မယ်ကွာ။မောင်ဆိုးကရွှတ်နေပေချမ်းနေတဲ့သူ့ရဲ့ခြေထောက်ကိုငုံကြည့်ပြီးတော့ပြောပါတယ်။တဲနောက်ဖက်မှာမြေရည်တွင်းလေးရှိတယ်ကွာ။အဲ့ဒီမှာဆေးလိုက်။တက်တိုးကတော့ဒီလောက်ပဲပြောပါတယ်။သူကတော့တဲတဲမဝင်ခင်ကလေးကလမ်းဘေးရည်ရိုင်ထဲမှာဘုံတိုင်းဘုံတိုင်းနဲ့ခြေထောက်တီခတ်ပြီးတော့ဆေးလာခဲ့တာမို့သူ့ရဲ့ခြေထောက်တွေကပြောင်းစင်နေပါတယ်။မောင်ဆိုးကတော့သူညွန်ပြတဲ့အတိုင်းတဲရဲ့နောက်ဖက်ကိုထွက်ပြီးတော့မြေရည်တွင်းလေးတဲ့ကနေရည်တွေကိုပလတ်စတစ်ပုံးစုပ်လေးနဲ့ခတ်ယူပြီးတော့ခြေလက်တီစီးကြောလိုက်ပါတယ်။ပြီးတာနဲ့တဲတဲကိုပြောင်းဝင်လာပြီးတော့စင်ပေါ်မှာဝင်ထိုင်လိုက်ပါတယ်။ဒါပေမဲ့အန်ဟောစရာကောင်းတာကသူဝင်ထိုင်လိုက်တဲ့အချိန်မှာစင်ကလေးရဲ့အလဲကောင်တဲတဲမှာဇပွဲကုံတစ်လုံးကအစင်းအစ်နေရာယူထားတာကိုတွေ့ရပါတယ်။ပြီးတော့ဇပွဲကုံပေါ်မှာလည်းထမင်းပကံနှစ်ချက်နဲ့ဟင်းကွက်တွေပါပြင်ဆင်ထားပြီးပါပြီ။ပို့ပြီးတော့အန်ဟောစရာကောင်းတာကထမင်းပကံနှစ်ချက်တဲကထမင်းတွေကပူပူနွိနွိနဲ့အငွေတထောင်းထောင်းထနေတာပါတကယ်တော့သူတဲအပြင်ကိုထွက်ပြီးတော့ခြေထောက်ရည်စည်းတဲ့အချိန်က2မိနစ်ခွဲ3မိနစ်လောက်ပဲကြာပါတယ်အဲ့ဒီအချိန်လေးအတွင်းမှာနောက်ပိုင်းကပူနွိလက်ဆက်တဲ့ထမင်းပွဲဟင်းပွဲတွေကိုပြင်ဆင်ပြီးသားဖြစ်နေတာကယုံနိုင်စရာတော့မရှိပါဘူးတက်တိုးကိုကြီးလိုက်တဲ့အခါမှာတော့စင်ရဲ့ခေါင်းရင်းဘက်မှာရှိတဲ့ဝက်ဘိုးတိုင်ကိုကြောမိပြီးတော့ခေါင်းငိုက်ဆိုင်ချပြီးထိုင်းနေပါတယ်ဟဲ့ကောင်တက်တိုးဒီထမင်းပွဲတွေပြင်လိုက်တာကမြန်လာကြီးလားကွာထမင်းတွေကလည်းပူပူနွိနွိတွေမင်းချက်ထားတာလားအေးကွာဟုတ်တယ်ဒီတဲမှာမင်းအပြင်ဘသူရှိသေးတော့ကွာမရှိဘူးကွာငါတယောက်တည်းရယ်ထုံးစံအတိုင်းပဲတူညင်ခြောက်ကတ်တဲ့အတန်နဲ့ဖြီးပါတယ်ကဲဒါဖြင့်လေလားလေကွာမင်းရောစားမှာမဟုတ်ဘူးလားငါမစားတော့ဘူးကွာအဲ့ဒါမင်းစားဖို့ခူးထားတာတက်ချက်ကအပူပကံပေါ့ကွာမစားခင်တော့ရက်တော့မယ်ငါမှရန်ပါတယ်ကွာရည်တစ်ခွက်လောက်နဲ့ပကံယူခဲ့ကွာမောင်ဆိုးကပျော့ပျော့ဆူဆူနဲ့ကြောပိုးအိတ်ကိုဖွင့်ပြီးတော့အထဲကရန်အရက်ပလင်းတပြားကိုဆွဲထုတ်လိုက်ပါတယ်။တက်ဆက်ထဲမှာပဲ secret ဘူးကိုလည်းထုတ်လိုက်တယ်။အဲ့ဒီအချိန်မှာတက်တူးကတဲထောင်တနေရာမှာရှိတဲ့တောက်ရီအိုးစီကိုတွားပြီးတော့မတ်ခွက်ကြီးတစ်လုံးနဲ့ရေအပြည့်ခတ်လာပါတယ်။လက်ဖက်ရည်ကြမ်းပကံတစ်လုံးကိုလည်းယူလာပါသေးတယ်။ပြီးတာနဲ့နှစ်ယောက်သားထမင်းဝိုင်းမှာမျက်နှာချင်းဆိုင်ထိုင်လိုက်ကြတယ်။တက်တူးကထမင်းတပကံကိုသူ့ရဲ့ရှိကိုလှမ်းတူပေးပြီးတော့တပကံကိုတော့ဘေးမှာချထားလိုက်ပါတယ်။သူတို့နှစ်ယောက်ကြာဇပွဲဝိုင်းရဲ့အလဲတက်တက်မှာတော့ငားကြော်တပကံပဇွန်တုတ်ကြော်တပကံတို့အပြင်အရက်ပလင်ရီခွက်အကျမ်းပကံနဲ့ secret ဘူးလို့ရှိနေပါတယ်ကဲစလိုက်ကြရအောင်ဟိမောင်ဆိုးကပျော့ပျော့ဆူဆူနဲ့အကျမ်းပကံတွေကိုအရက်တဝက်လောက်ထည့်လိုက်ပြီးတော့တက်တိုးစီကိုပေးလိုက်ပါတယ်တက်တိုးကလည်းအရက်ခွက်တွေကိုရေပြည့်ဖြည့်ပြီးတော့အရက်လေးတငုံတောက်လိုက်ငားကြော်လေးကောက်ဝါလိုက်နဲ့လှုပ်နေပါတယ်သူ့ပြီးသွားတော့မောင်ဆိုးရဲ့အလှဲ့ပါမောင်ဆိုးကလည်းအရက်သေးကိုရေရောထည့်ပြီးတော့အရသာခံပြီးတငုံချင်းတောက်ပါတယ်။ပြီးရနဲ့ငါးကြော်တကောင်ကိုကောက်ယူလိုက်ပါတယ်။စောစောကပူပူနွိနွိကြီးလို့သူထင်ထားတဲ့ငါးကြော်ကတကယ်တမ်းသူကောက်ကင်လိုက်တော့ အီးဆန်နေတာကိုတွေ့လိုက်ရပါတယ်။စိတ်ထဲမှာတမျိုးဖြစ်သွားရင်လည်းငါးကြော်ကိုကြိုက်ွားလိုက်တယ်။အရသာရှိပေမဲ့လည်းအနံ့ကတော့ညှိစိုးစိုးနိုင်လာပါတယ်။ဒါပေမဲ့လည်းကိစ္စတော့မရှိပါဘူး။သူကအယက်သမားဆက်ဆက်မှုကြီးမများတတ်ဘူး။မျက်စိမိတ်ပြီးတော့အသက်အောင်ပြီးဇုတ်ဝါးစားပါတယ်။ပြီးတော့ခွက်ထဲကအယက်လက်ကြံကိုမော့ချလိုက်ပြီးတက်တိုးကိုအလှည့်ပေးပါတယ်။ဒီလိုနဲ့သူတလဲကိုတလဲမှန်မှန်ကြီးခွက်လက်နေရကအချိန်တော်တော်ကြာတဲ့အခါမှာတော့အယက်ပလင်းတစ်ပြားလုံးကုန်သွားပါတယ်။သူတို့နှစ်ယောက်လည်းအချိန်လေးတော်တော်ရနေပါပြီ။အရက်ပလင်းပါသေးလားကွာ။တက်တိုးကသူ့ကိုမော့ကြည့်ရင်မေးတာပါ။အေးပါတော့ပါသေးတယ်ကွာ။ဒါပေမဲ့အဲ့ဒီအလုံးကိုရွာကကောင်နေဖို့ခြံသွားရအောင်မယ်။မင်းမှဆန်လေးပါလေးရှိရင်ထုတ်လေကွာ။သူကပြောလိုက်တဲ့အခါမှာတော့တက်တိုးကတဲတောင်တနေရာမှာရှိတဲ့တိုင်ကြီးကနေပလတ်စတစ်ပုံလေးတစ်ပုံကိုဆွဲထုတ်လာပါတယ်။အဲ့ဒီပုံလေးထဲမှာတောချက်ဆန်အရက်တွေလည်းပါလာပါတယ်။မင်းလဲအောင်တောက်လို့ရတယ်။အဲ့ဒီလိုပြောရင်လည်းတက်တိုးကသူ့ကိုစိုက်ကြည့်ပါတယ်။သူကလည်းလေးချင်းတက်ရင်နဲ့ပြန်ကြည့်တယ်။အကြည့်ချင်းစုံတဲ့အခါမှာတွေးလိုက်ရတဲ့တက်တိုးရဲ့မျက်ဝန်းအစုံကမျက်ကြောတည်ကြီးနဲ့လှုပ်ရှားမှုကင်းပေပြီးတော့လူဒီကောင်တယောက်ရဲ့မျက်လုံးနေလို့အေးဆက်တဲ့ငွေသက်တွေကိုခန်းစားလိုက်ရပြီးကြောထဲမှာတစ်ချက်ဆိတ်သွားပါတယ်။အဲ့ဒီအပြင်တက်တိုးရဲ့စကားတန်တွေကလည်းသူ့ပါဇက်ကထွက်နေတာမှဟုတ်ရဲ့လားလို့တန်တရားဖြစ်လောက်အောင်ကိုတူညင်ခြောက်ကပ်နေပါတယ်။ဒီတခါမှာတော့အရက်ပုံးကိုကင်ပြီးငှဲ့ပေးတဲ့သူကတက်တိုးပါဒီလိုနဲ့နှစ်ခွက်သုံးခွက်လောက်အလှဲ့ကျပြီးချိန်မှာတော့နှစ်ယောက်စလုံးတော်တော်ကြီးကိုမူးလာပါပြီမောင်ဆိုးကမူးမူးနဲ့ပဲသူ့ရဲ့ရှိတဲ့တဲ့ကထမင်းပကံကိုစားဖို့ဆိုပြီးတော့အနီးကိုဆွဲကပ်လိုက်ပါတယ်အံ့ဩစရာကောင်းလောက်အောင်ထမင်းတွေကအငွေတထောင်ထောင်ထနေတော့မှာပဲသူကလက်တောင်မစည်းတော့ပဲနဲ့ထမင်းပကံတွေကိုလက်နှိုက်လိုက်ပါတယ်ရီခဲလူမျိုးအေးဆက်နေတဲ့ထမင်းတွေရဲ့အထီးတွေ့ကြောင့်သူလည်းလန့်ဖြန့်သွားပါတယ်သူကတခခုတော့မှားနေပြီဆိုတဲ့အတွင်းနဲ့တက်တိုးကိုလှမ်းကြည့်လိုက်တယ်။တက်တိုးကတော့ခေါင်းငိုက်ဆိုင်ကြီးနဲ့ငြိမ်သက်နေပါတယ်။သူကထမင်းပကံတွေကထွက်နေတဲ့အငွေတွေကိုလိုက်ကြည့်ရင်းနဲ့ခေါင်းထဲမှာနောက်ကြည့်လာပါတယ်။အတိတရားတစ်ခုကိုဖမ်းဆုပ်ထားရင်းနဲ့သူကပြန်ပြီးတော့စင်ကျင်ကြည့်နေပါတယ်။သူအယံမှုနေတာမှန်ပေမဲ့အတိတရားကင်းလွတ်ခြင်းတော့မရှိသေးပါဘူး။ဒီလောက်အထိအမိမောက်မတည့်အောင်မမူးသေးရီကတော့တေးချပါတယ်။အဲဒါကြောင့်တခခုတော့မှားနေတယ်ဆိုတာသူသိတယ်ဒါပေမဲ့သူကလည်းမူးလာရင်ဘာကိုမှအေးထားတတ်တယ်လို့မဟုတ်တာကြောင့်အီးဆက်နေတဲ့ထမင်းတွေကိုပဲအေးတော့ငါးဟင်းရည်တွေနဲ့စမ်းစားလိုက်ပဇွန်တုတ်ကြော်တွေကိုဝါးစားလိုက်နဲ့တလုတ်ပြီးတလုတ်စားနေမိပါတယ်။သူထမင်းစားပြီးတဲ့အချိန်မှာတော့တက်တူးကရည်တစ်ခွက်နဲ့ဝတ်ဆုပ်တစ်ခုကိုယူပေးပါတယ်။သူကအဲ့ဒီရည်နဲ့ပဲပကံထဲကိုလောင်းစေပြီးတော့လက်နဲ့ပါဇက်ကိုတုပ်ပြစ်လိုက်တယ်။ပြီးတာနဲ့ secret တလေးကိုထုတ်ယူပြီးတော့မိညိဖွာရှာလိုက်ပါတယ်။တက်တူးကလည်းသူ့လိုပဲ secret တလေးယူပြီးတော့မိကိုတထောင်ထောင်ထအောင်ဖွာဆိုင်နေပါလေ။မောင်ဆိုးကတရပီတရလိန်ပြီးတော့အလိမ့်လိုက်တက်နေတဲ့မိကိုငွေတွေချာကနေတက်တူးရဲ့မျက်နှာကိုကြည့်လိုက်ပါလေ။တက်တူးရဲ့မျက်နှာကသူတို့နှစ်ယောက်အရက်ဆပြီးထိုင်တော့တုန်းကနဲ့မတူပဲပူပြီးခြောင်ကျနေပြီးတော့ဗဇက်ကလည်းပြုတ်နေပါလေ။မျက်တွင်းကြီးနှစ်ခုကလည်းခြိုက်ဝင်နေတယ်။အဲ့ဒီခြိုင်းနှစ်ခုတွင်းမှာမှမျက်လုံးနှလုံးကလည်းမလုံးမရှက်နဲ့ငြိမ်သက်ပြီးတော့ကြောက်မျက်လုံးတွေပမာကြည်ရင်ကြည်ရင်နဲ့တက်တူးရဲ့ပုံစံကလူတီကောင်တယောက်ငုတ်တုတ်ထိုင်နေပုံနဲ့ပူပြီးတော့တူးလာပါတယ်။သူကအရက်ရှိန်နဲ့ရီဝီဝီဖြစ်နေတာကြောင့်အမြင်မှားတာလားလို့သူ့ရဲ့မျက်လုံးတွေကိုပြန်ပုတ်ပြီးတော့ကြည့်ပါတယ်။အဲ့ဒီလိုမျက်လုံးပုတ်ကြည့်မှာပဲမြင်ကွင်းကပူပြီးတော့ဆိုးရွားလာပါတယ်။တက်တူးဆက်လိုက်တောင်းနေပုံကတကယ့်ကိုမူးရစ်စည်းဝါးအန်နရဲ့ကာကွယ်ရေးပိုစတာတွေကအယူကောင်းကြီး secret တောင်းနေပုံနဲ့အတော်ကိုတူးနေပါတယ်။ကြာလီပိုဆိုးလီဖြစ်နေမှာဆိုလို့စက်မကြည့်တော့ပဲနဲ့မျက်စိမိတ်ပြီး secret ကိုရသာခံတောင်းနေပါတယ်။လက်ထဲမှာ secret ကုံသွားတဲ့အခါမှာတော့မျက်စိရည်အနှဲငယ်လေးလာပါတယ်။အဲ့ဒါနဲ့သူကနောက်ဆုတ်ပြီးတော့ဝဘိုးဝါးတိုင်ကိုမိပြီးခြေဆင်းပြီးတော့မှိမ့်နေပါတယ်။ဒါပေမဲ့ကြာကြာမမှိမ့်လိုက်ရပါဘူး။တက်တိုးရဲ့အတန်းကထပ်ပြီးတော့ပေါ်လာပါတယ်။ဟဲ့ကောင်လာလီကွာချလိုက်အောင်စို့။ဟာချတာပေါ့ကွာ။သူကလည်းမူတီမူကြောင်နဲ့ပြန်អော်ပြီးတော့မူလာနေရာကိုပြန်ရောက်လာပါတယ်။အဲ့ဒီအခါမှာတော့တက်တိုးကလူသေးကောင်တယောက်ရဲ့လက်တီနဲ့တူတဲ့အယိုးကောက်ကက်လက်နဲ့အရက်ပုံးကိုလမ်းယူပြီးတော့ငှဲ့ပေးပါတယ်။သူကလည်းလုံးဝမငင်းမနဲ့ယူပြီးတော့တောက်ပါတယ်။သူ့အလှည့်ပြီးတော့တက်တိုးကသူ့ရဲ့ခွက်ထဲကိုသူ့ဘာသာငှဲ့ပြီးတော့တောက်ပါတယ်။ဒီလိုနဲ့ခွက်တန်တရားလဲလာပြီးသူတို့နှစ်ယောက်စလုံးအစွမ်းကိုမူးနေကြပါပြီ။တခါမှာတော့မောင်ဆိုးကဗိုက်ဆာတလို့ရှိလာတာကြောင့်စောစောကပကံထဲမှာကြံခဲ့တဲ့လက်ကြံငါးကြော်တွေကတကောင်ကိုလမ်းပြီးတော့နှိုက်လိုက်ပါတယ်။အဲ့ဒီမှာတော့ငါးကြော်ကလက်ထဲပါမလာပဲနဲ့ချော်ကြည့်ချော်ကြည့်ဖြစ်နေပါတယ်။အဲ့ဒါကြောင့်သူကငါးကြော်ကိုတီးတီးချာချာကန်ရင်းနဲ့ငုံကြည့်လိုက်တော့မျက်လုံးတွေကိုပြူးကျဲသွားပါတော့တယ်။အချောင်းကတော့သူကင်ထားတဲ့ငါးကြော်ကကြော်ပြီးသားအကောင်အနေထားမဟုတ်ဘဲနဲ့ရည်စူးစူးဆက်ဆက်နဲ့လူးလွန်နေတဲ့ငါးအရှင်တစ်ကောင်ဖြစ်နေပါတယ်။ ဟဲ့ गांव တက်တူဒါဘာဖြစ်တာလဲကြည်စမ်းမအောင်မင်းငါကြော်ကငါစားမယ်လို့မငါကြော်ကနေငါအရှင်ကြီးဖြစ်သွားပါလားကွာမင်းငါမူးနေပြီထင်ပြီးတော့မနောက်နဲ့တော့သူကပြောရင်းဆိုရင်ねငါကြော်ပကံများကိုတက်တူးရှီကိုပေးလိုက်ပါတယ်ဘယ်မှာလဲငါအရှင်ငါ့ကိုပြစမ်းတက်တူးကမျက်လုံးကြောင်နေねငါကြော်ကိုလိုက်ကြည့်နေပါတယ်ဒီမှာကွာဟက်ကောင်ရမင်းစားလိုက် သူကလှုပ်လှုပ်လှုပ်လှုပ်ဖြစ်နေတဲ့ငါးအရှင်ကြီးကိုလက်ညှိုးထိုးပြရင်းနဲ့ပြောပါတယ်။ကြားတယ်ကွာငါစားမယ်။တက်တူးကလည်းအေးဆက်ဆက်နဲ့ပြန်ပြောရင်ပကံထဲမှာလူလွန်လွန်လွန်ဖြစ်နေတဲ့အဲ့ဒီငါးကိုကောက်ကင်လိုက်ပါတယ်။အဲ့ဒီနောက်မှာတော့လက်ထဲမှာပါလာတဲ့ငါးစိမ်းကြီးကိုသူ့ရဲ့ပါးစပ်တွေကိုထည့်ပြီးတော့တကြွကြွဝါးစားပါတော့တယ်။တက်တူးတယောက်ငါးအစိမ်းကိုကိုက်စားနေပုံကိုကြ ရီဝေလာပြီးတော့ခေါင်းထဲမှာလည်းမူးနောက်လာပါတယ်။မျက်နှာကအယူကောင်းကြီးလိုဖြစ်လာပြီးတော့မျက်လုံးလည်းမရှိတော့ပဲခေါင်းကုန်ကြီးကိုပဲမြင်နေရတယ်။သူ့ရဲ့လက်တွေကတော့အသားအရည်မဟုတ်တော့ဘဲနဲ့ထရိဆန်တကောင်ရဲ့လက်တွေလိုမျိုးရှီလျားတဲ့အမွှေးမဲမဲကြီးတွေဖုံးသွားပါတယ်။ဟာဘာရီမှမသိတော့ဘူး။ငါ့ကိုဒါမျိုးလာမလို့ကြနဲ့။တွား၊တွားကြ။မောင်ဆိုးကမုံမှုနဲ့ကုန်းအောင်နေပါတယ်ဒါပေမဲ့အတန်နေကတော့ဘလုံးပထွေးတွေပါသွားဆိုသွားကြကွာအောက်လန်းနေပါတယ်လာမလုံးနဲ့သူကပါဇက်ထဲတွေ့ရကိုအော်ချင်ရအော်ပြီးတော့သူ့ရဲ့ရှေ့ဇပွဲကုံကိုလက်သီးနဲ့ထုတဲ့အခါမှာတော့ဇပွဲပေါ်ကထမင်းပကံဟင်းပကံနဲ့ရက်ပလင်းခွန်အကျန်းပကံတွေအားလုံးမှောက်ကြကုန်ပါတယ်တဆက်ထဲမှာပဲသူကိုယ်တိုင်လည်းဇပွဲပေါ်ကိုမျက်နှာအရရနဲ့မှောက်ကြသွားခဲ့တာပြန်ပြီးတော့တော့မထူနိုင်မင်းနဲ့မူးဝေပြီးတော့အိပ်ပျော်သွားခဲ့ပါတယ်သူ့ရဲ့တကူလုံးအရိုင်းနဲ့ခံထားရတဲ့ပုံစံမျိုးနာကျင်နေတယ်။ဥကောင်တစ်ခုလုံးလည်းကြိုက်ခဲမူးဝေနေတယ်။အသက်ကိုမှန်မှန်ရှူရင်းနဲ့သူ့ရဲ့အသည့်အာယုံတွေကိုပုံမှန်ပြန်ဖြစ်အောင်စူးစီးကြည့်နေပါတယ်။တဖြည်းဖြည်းနဲ့သူ့ရဲ့လက်ရှိအခြေအနေကိုအသည့်အာယုံတချို့ပြန်လည်ဖမ်းဆုပ်မိလာတဲ့အချိန်မှာတော့သူ့ရဲ့အနေထားကတခုခုပေါ်မှာမှောက်ခုံကြီးအိတ်နေမှန်းသတိထားမိလာပါတယ်။သူ့ရဲ့အောက်မှာရှိနေတဲ့အရာကတော့ဖြာတစ်ချက်အဲ့ရခင်းတစ်ခုမဟုတ်ဘဲနဲ့ကြမ်းရှာရှာပျော်စီစီအနေထားရှိတဲ့အရာတခုမှန်းလဲသူကသတိပြုမိပါတယ်သူ့ရဲ့ကြောပြင်းနဲ့ချက်တော့လက်မောင်းနေဘောကလည်းပူနွေးတဲ့ငွေသက်တခုကြားရောက်နေတာကိုသတိထားမိပြန်ပါတယ်အဲ့ဒီအချိန်မှာပဲအကြအာယုံမှာတစုံတဝူးကသူ့ကိုပြောနေတဲ့အတန်မျိုးကိုလည်းကြားလာရပြန်ပါတယ်ဟဲ့ကောင်ထားတော့လေကွာဒုက္ခပါပဲကွာဘဲအကောင်ကဒီလောက်အထိမူးလာပြီးတော့ဒီနေရာမျိုးမှာလာပြီးအိပ်ပျော်နေပါလေသူကကြားနေရတဲ့အတန်ကြောင့်မှောက်ခုံအနေထားကနေအာယူပြီးတော့လှိမ့်ပြီးပက်လက်အနေထားဖြစ်အောင်လှုပ်လိုက်ပါတယ်။အဲ့ဒီနောက်မှာတော့ညီးတွားပြီးတော့မျက်လုံးစုံကိုလည်းဖြွင့်ကြည့်လိုက်ပါတယ်။တော်တော်နဲ့တော့ဖြွင့်မရပါဘူး။အင်းဘဲကအမှုသမားကများလာအိတ်နေပါလေကွာ။မိုးမရွာလို့တော်သေးတာပေါ့။မိုးများရွာရင်အေးပတ်ပြီးသိမှာပဲ။ကြားနေရတဲ့အတန်းကြောင့်သူကမျက်စိကိုအားယူပြီးတော့ဇွတ်ပဲဖြွင့်ကြည့်လိုက်ပါတယ်။မျက်လုံးစုံပွင့်ပွင့်ချင်းထိတ်တိုက်တဲတဲကြီးဝင်လာတဲ့အလင်းရောင်ကြောင့်လှုပ်ကနေအော်မီရင်နဲ့သူကမျက်လုံးအစုံကိုပြန်မှိတ်လိုက်ရပါတယ်။ပြီးတော့မှမျက်လုံးကိုဖြည်းဖြည်းချင်းပြန်ပြီးဖြွင့်ကြည့်လိုက်တဲ့အခါမှာတော့နေအောင်ကြီးတွေနဲ့ပြာလွင်တောက်ပနေတဲ့တိမ်စင်တဲ့ကောင်းကင်ကြီးကိုဥစွာပဲမြင်တွေ့လိုက်ရပါတယ်။အဲဒီကနေမျက်လုံးတွေကိုရွှေ့ကြည့်လိုက်တဲ့အခါမှာတော့မတ်တက်ရရင်သူ့ကိုမိုးကြည့်နေတဲ့လူကြီးတဦးကိုတွေ့လိုက်ရတယ်။အဲဒီလူကြီးကအသက်60ကျော်ခန့်ရှိမဲ့အဖိုးကြီးတဦးဖြစ်ပြီးတော့ကတုံးပြောင်ပြောင်နဲ့မျက်နှာအနိထားကတော့တီတီငိမ့်ငိမ့်ရှိပါတယ်။ဟဲ့ကောင်ထားတော့လေကွာ။မင်းကိုဘသူကများမှုရခင်းပေးထားတယ်လို့ထင်နေသရုံအဲ့ဒီလူကြီးကသူ့ကိုပြောနေမှန်းသိတာနဲ့သူကလည်းရောင်ရမ်းပြီးတော့ဟုတ်ကဲ့လို့ပြောရင်အတင်ကုန်းယုံထပါတော့တယ်အဲ့ဒီအခါမှပဲသူ့ရဲ့အခြေအနေကိုသူပြန်အကဲခတ်မိရင်နဲ့အံ့ဩထိတ်လန့်ဖြစ်ရပါတော့တယ်အချောင်းကတော့သူ့အိတ်နေတဲ့နေရာကလူသွားလမ်းမကြီးရဲ့ဘေးမှာရှိတဲ့လက်ကသင်းစုံကြီးနေရာတစ်ခုဖြစ်နေပါတယ်သူကတစုံတစ်ခုကိုသတိရသွားတာကြောင့်ဂမန်ကရမ်းမဲ့ပတ်ဝန်းကျင်ကိုလှည့်လည်ကြည့်ရှုလိုက်တဲ့အခါမှသူ့ရဲ့ကြောပွေးနဲ့လက်ဆွဲကျွတ်ကျွတ်စင်ကြယ်ဖက်နှက်လေးကိုလည်းကသိန်းခုံပေါ်မှာတွေ့လိုက်ရပါတယ်။ဟဲ့ကောင်လေးပြောပါဦးကွာမင်းကဘယ်ကနေဘလို့ဖြစ်ပြီးတော့ဒီကသိန်းခုံပေါ်ကိုလာအိတ်နေရတာတော့ရက်ကြည့်နေတဲ့လူကြီးကသူ့ကိုစိတ်စိတ်ကြည့်ရင်းနဲ့မင်းနေပါတယ်။မင်းမို့လို့ဒီလိုနေရာမျိုးကိုအိတ်ရဲတယ်ကွာအံ့ဩပါရဲ့ဒါကဘယ်နေရာရောက်နေတာလဲဗျကျွန်တော်ကဒီနားကိုဘလို့ဖြစ်လို့ရောက်နေတာလဲသူ့ရဲ့ဦးကြောင်ကြောင်စကားတွေကြောင့်လူကြီးကတော့ဟီတလုံးနဲ့ရေရွတ်ပြီးတော့သူ့ကိုထူးဆန်းတဲ့တရဝါတကောင်လိုငေးကြည့်နေပါတယ်။သူကလည်းဘာမှမပြောသေးဘဲနဲ့ကျော်ဘူးအိတ်ကိုကောက်လွယ်ပြီးတော့လက်တစ်ဖက်ကကျွတ်ကျွတ်အိတ်နဲ့စင်ကြယ်ဖက်နှက်ကိုကောက်ကန်လိုက်ပြီးမှအဲ့ဒီလူကြီးဘက်ကိုမျက်နှာလှည့်ပြီးတော့ပြန်ပြောပါတယ်။ ကျွန်တော်ရောက်နေတာဘယ်နေရာလဲမသိလို့ပြန်မေးတာပါဗျာ။အေးမင်းမေးတော့လေငါပြောပါမယ်။ဒီလမ်းမကြီးကအများသုံးဆက်သွယ်ရေးလမ်းမကြီးကွာ။ဟိုရှိကမြင်နေရတဲ့ရွာကချောင်းကောက်။ဟိုအနောက်ဘက်ကရွာကကရင်ရွာ။မင်းအိတ်နေတာကလမ်းတောင်ဘက်ကကသိန်းခုံကြီးပေါ်မှာ။ကဲဒါဆိုရင်မင်းကဘယ်ကလာပြီးတော့ဘလူတွေဖြစ်တယ်ဆိုတာငါ့ကိုပြောစမ်းမအောင်။ကျွန်တော်နာမည်ကမောင်ဆိုးပါ။ဇာတိကတော့ကန်းနားရွာတစ်ကပါ။မြဝရီကိုအလုတ်သွားလုပ်ပြီးပြန်လာတာ။မနေ့ကညနေကမိုးချုပ်သွားတာနဲ့တငယ်ချင်းတစ်ယောက်ရဲ့အင်းတဲမှာအရက်တူတူတောက်ပြီးတော့အိပ်ပျော်သွားခဲ့တာဗျ။ဟေးဒါဆိုရင်မင်းတို့အရက်တောက်ပြီးအိပ်ခဲ့တဲ့တဲကဘယ်မှလဲကွာ။ကျွန်တော်ကောင်းကောင်းမှတ်မိတာတော့ဒီတံတားလေးရဲ့အလွန်အခုကျွန်တော်တို့ရက်နေတဲ့နေရာကနေလဲလေး၅ခွက်လောက်သွားရသေးတယ်ဗျ။မင်းကအဲ့ဒီအင်းတဲမှာတငယ်ချင်းနဲ့အတူတူအရက်တောက်ရင်အိပ်ခဲ့တာပေါ့ဟုတ်လား။ဟုတ်ပါတယ်ကျွန်တော်အသေးချာကိုမှတ်မိတယ်။ဒါပေမဲ့အခုအိပ်ရာကနိုးလာတော့ကျွန်တော်အိတ်တဲ့နေရာကလဲကသိန်းခုံကြီးဖြစ်နေတာ။အေးကောင်းတယ်ကွာ။လူကောင်းဆိုရင်တော့သွေးလန့်ပြီးယူတောင်သွားနိုင်တယ်ဟိ။အခုမင်းကမူးပြီးအိတ်တာဆိုတော့ဘာမှမသိဘူးပေါ့။မင်းသိကံကောင်းတယ်ကောင်လေးရဲ့။ဘာဖြစ်လို့လဲဗျ။ဟာဒီကွင်းကအလွန်ကျန်းတဲ့ကွင်းကွာ။ကြက်ကွင်းလို့ခေါ်တယ်။ဒီနားမှာမင်းပြောတဲ့အင်းတဲဆိုတာလည်းမရှိဘူးကွာ။မင်းကိုကြက်တွေကလှည့်စားခဲ့တာပဲနေမှာ။ဗျာ။ဟုတ်တယ်ကွာ။ကြက်တွေလှည့်စားတာ။ဒါဆိုရင်ကျွန်တော်တငယ်ချင်းကရောနေပါဦးမင်းတငယ်ချင်းကဘသူရောကွာဒီချောင်းကောက်ရွာတွေကတက်တိုးပါဗျဟီးဖြစ်မှဖြစ်ရလေကွာငါတော်မှကြက်သိမ်းမွင်းကြီးနေဖြန်းကနေထသွားပြီလာလာဒီနေရာကနေအမြန်သွားကြမယ်မင်းလည်းအရှိတ်ဘက်ကိုပြန်မမလားအဲ့ဒီလူကြီးကပြောပြောဆိုဆိုနေပဲချောင်းကောက်ရွာဘက်ကိုတုတ်ချေတင်သွားတော့မောင်ဆိုးလည်းနောက်ကနေလိုက်သွားရပါတယ်အဲ့ဒီလူကြီးကိုကြည့်ရတာတစုံတစ်ခုကိုထိတ်လန့်သွားပြီးတော့ဒီနေရာကနေအမြန်ဆုံးရှောင်သွားနေပုံပါပဲလေလင်းငါခွက်အကျော်ရှောင်မိတဲ့အခါမှာတော့သူကနောက်ကနေလိုက်ရင်လူကြီးကိုစကားဆားလိုက်ပါတယ်။ဦးကြီးကဒီချောင်းကောက်ကပဲလားဗျ။အေးဟုတ်တယ်ကွ။ဒါဆိုရင်ဦးကြီးကကျွန်တော်ရဲ့တငယ်ချင်းတက်တိုးကိုသိတာပေါ့နော်။ဟာသိတာပေါ့ကွ။ဒါနဲ့နေပါဦး။မင်းဒီနယ်မြေကနေထွက်သွားတာဘယ်လောက်ကြာပြီတုန်း။နှစ်နှစ်တော့ကျော်သွားပြီဗျ။အခုမှပြန်လာတာ။ဩဒါကြောင့်ကိုလူကြီးကအဲ့ဒီလိုပြောရင်းနဲ့သူ့ကိုနောက်ပြန်လှည့်ပြီးတော့တစ်ချက်ကြည့်ပါတယ်ပြီးတော့မှရှေ့ဆက်လျှောက်ရင်ပြန်မေးပါတယ်မင်းညာကမင်းတငယ်ချင်းတက်တိုးနဲ့တွေ့ခဲ့တယ်ပေါ့ဟုတ်လားဟာတွေ့တာပေါ့ဦးကြီးဟာသူ့နဲ့တွေ့လို့အင်းထဲမှာသူ့နဲ့အရက်တူတူတောက်လိုက်ထမင်းစားပြီးတော့မနှက်ခင်းကြတော့အခုလိုမယုံနိုင်စရာတွေဖြစ်တာဗျတော်သေးတာပေါ့ကွာမင်းုံများသူ့နဲ့အတူနေဖို့ခေါ်ထားလိုက်ရင်တော့ဒုက္ခပဲဦးကြီးကဘာလို့ပြောတာလဲဗျဟာမင်းတငယ်ချင်းတက်တိုးကမနစ်ကဝါကောင်လာကလေးကတည်သွားပြီကွာ။ဗျာ။မောင်ဆိုးကတော့အခုမှပဲခေါင်းနှဖန်းကြီးလာပြီးကြက်သိမ်းမွေးညင်းနေလေတကူလုံးထလာပါရဲ့။ဟုတ်တယ်ကွာမနစ်ကသူတည်သွားတာအခုလိုဝါကောင်လာပဲ။ဖြစ်မှဖြစ်ရလေဗျာ။သူကဘယ်မှာတည်တာလဲဗျ။မင်းအခုအိတ်နေတဲ့ကသိန်းခုံရဲ့တောင်ဘက်ကကွင်းထဲမှာပဲတောမလို့တည်တာကွာ။နေပါဦးဘလို့တောမတာလဲဗျ။အဲ့ဒီကွင်းထဲမှာငါးရှာရင်ကနေသူတို့နဲ့မလွတ်တဲ့နေရာမှာအလေးစွန်နေပြီးတော့မူးမူးယူးယူးနဲ့ကွင်းမိုင်နယ်ပိုင်းတွေကိုကော်ဆဲတယ်လीအဲ့ဒါနဲ့ပဲဘလူးတီတာတုံးဗျအဲ့ဒီညကပြန်လာပြီးကလေးကအိယာဘောလူးလိမ့်ပြီးတော့ဘိုက်ထဲကပူလေပူလေနဲ့အတကုံအော်နေတော့တာဟိနှစ်ရက်လောက်တော့ကြာတယ်အော်ရက်ပြီးငိန်လဲငိန်ရောအသက်ပါပါသွားတော့တာကွာဟာဖြစ်မှဖြစ်ရလीဗျာဒီကောင်လဲမကျွတ်မလွတ်ဖဲနဲ့ဒီနေရာကိုရောက်သွားတာနေမှာဘောတိတ်ကိုတေးကြတယ်ကွသူ့ကိုရက်လက်စွန့်တွတ်တဲ့နေညာကသူ့မိမမက်ခင်နင်းကိုအိမ်မက်ပေးတယ်သူကကြက်ကုန်းမှာပဲသွားနေရပြီဆိုတဲ့အကြောင်းကိုပြောတယ်ကွပြောရင်းဆိုရင်းနဲ့ပဲသူတို့နှစ်ဦးကချောင်းကောက်ရွာရဲ့ထိတ်ကိုရောက်လာပါတယ်အဲ့ဒီလူကြီးကသွားတော်လို့ပြောပြီးတော့ရွာထိတ်တရားလေးပေါ်မှာထိုင်နေခဲ့ပါတော့တယ်မောင်ဆိုးကတော့တယောက်တည်းဆက်လျှောက်ခဲ့ရင်သူ့ညာကကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုသတိရပြီးတော့အကြီးအကျယ်ပဲတုံလုံးမိနေပါတော့တယ်ကြက်ကုံးမြင်ရတငယ်ချင်းဆိုတဲ့ဗရာလောကဖြစ်ရမှန်ဇလန်လီကတော့ဒီမာရင်ပဲပြီးဆုံးသွားပါပြီ။နားထောင်သူမိတ်ဆွေများအားလုံးကိုစိတ်နှဖျားချမ်းသာချမ်းသာကြပါစေခင်ဗျာ။နောက်ထပ်စိတ်ဝင်စားစရာတရေဇလန်တွေကိုလည်းကျွန်တော်ရဲ့ channel ထဲမှာဝင်ရောက်နားဆင်နိုင်ပါ रे ခင်ဗျာ။အားလုံးပဲအိမ်မက်လက်လာမတ်နိုင်ကြပါစေ။